မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတာကြောင့်ဆွေးမှုတွေရှိနေတဲ့ကြားကပဲမလေးရှားအစိုးရကထိမ့်သိမ်းထားတဲ့မြန်မာနိုင်ငံသား1200ကိုနေရပြန်ပို့တော့မှာပါ။အဲ့ဒီလိုပြန်ပို့တဲ့အထက်မှာလူနည်းစုရွန်ဂျာမွတ်စလင်တွေဒါမှမဟုတ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCRC မှာဒုက္ခသည်အဖြစ်နာမည်စင်သွင်းထားသူတွေပါမှာမဟုတ်ဘူးလို့မလေးရှားအစိုးရကပြောပါတယ်။ UNHCR ကတော့ပြန်ပို့မဲ့သူတွေထက်မှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်နိုင်စရာရှိတဲ့အတွက်စိုးရိမ်တဲ့အကြောင်းဒီကနေ့အင်္ဂါနေ့မှာပဲပြောဆိုထားပါတယ်။အဲ့ဒီလူတွေကိုမြန်မာရေတပ်တင်မောနဲ့ဖေဖော်ဝါရီ23ရက်နေ့မှာပြန်ပို့မယ်လို့မလေးရှားလူမှုကြီးကြပ်ရေးဌာနအကြီးအကဲကရယူဒါစီမီဒူဝတ်ကတနင်္လာနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုနေရပြန်ပို့တာဟာလှုပ်ယှက်လှုပ်ဆင်လုပ်ငန်းတစ်ခုသာဖြစ်ပြီးအခုပြန်ပို့မဲ့သူတွေထက်မှခီးတွာလာခွင့်တရဝင်းဆွေဆရာတွေမရှိကြတာရက်လိုနေထိုင်သူတွေပါဝင်တယ်လို့လည်းပြောပါတယ်။မနစ်တုန်းကလည်းရွှေပြောင်းဝင်ရောက်လာသူ 38,000 ကျော်ကိုမလေးရှားကနေရပြန်ပို့ခဲ့တာမှာမြန်မာနိုင်ငံက 3,300 ကျော်ပါဝင်ပါတယ်။အဲ့ဒီမတိုင်ခင်2019ခုနှစ်တုန်းကတော့မလေးရှားကနေတက်ဆိုင်ရာနေရပြန်ဖို့သူစုစုပေါင်း 6,000 နီးပါးထိရှိခဲ့တာဖြစ်ပြီးကိုဗစ် -19 ကရောဂါကြောင့်နယ်စပ်တွေပိတ်ထားတဲ့အတွက်အရေးအတွက်ရောကြသွားတာဖြစ်တယ်လို့လည်းမလေးရှားလှပကအကြီးအကဲကပြောပါတယ်။